ကျွန်တော်ဝင်းမင်ပါအမျိုးသားရေးလှုပ်ရှားဟောပြောတဲ့သံဃာဦးဝီရသူတစ်နှစ်ကျော်အဖမ်းမခံပဲနေခဲ့ရကနေအခုရွေးကောက်ပွဲမတိုင်ခင်လေးမှာကပ်ပြီးအဖမ်းခံလိုက်တာကဘာကြောင့်လဲဘလို့သက်ရောက်မှုရှိနေတာကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရနောက်တက်ကြွခဲ့သူသံဃာတစ်ပါးနဲ့သုံးသက်သူတူကိုမေးထားပါတယ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုဘာကြောင့်လဲလို့မေးရမှာနောက်အမျိုးသားရေးတက်ကြွသူဟိန်းဝေရန်လည်းထိုင်းနယ်တမအဖမ်းခံချိန်နဲ့တိုက်ဆိုင်တယ်ဆိုပြီးအခုလိုရှင်းပြပါတယ
်။နည်းနည်းထူးဆန်းတဲ့ပေါ်ရှိတာပေါ့လေ။ဟိုဟိန်းဝေရန်ဆိုတာကလည်းဒီရက်ထဲမှာပဲတိုက်ဆိုင်ဆိုင်ကိုပြန်ပြီးအဖမ်းခံရတယ်လေ။ကျွန်တော်တို့သိတဲ့အချက်လက်တွေကအနည်းငယ်သက်ရှိပါတယ်။အဲ့တော့ကျွန်တော်တို့ဒီအတွက်တော့ကျွန်တော်တို့ထိတ်မှတ်ချက်မပေးလို့တော့ပါဘူး။
ဒါအပြင်2009ခုနှစ်ရှေးဝါးရောင်သံဃာတော်တော်လှန်ရေးမှာတက်ကြွစွာပါဝင်ခဲ့တဲ့ဥတော်ပိတာအလင်္ကာကျေကလည်းအလားတူအခုအချိန်ကြီးထူကြပုံကို
ဒီနိုင်ငံကြီးအချင်းချင်းကိုတောက်ကြည့်ပြီးတော့ဥရသူကတနည်းအားဖြင့်နေခဲ့တာပေါ့အခုအချင်းချင်းကလည်းလက်ရှိဆိုရလက်ပြီးတော့အာဏာရမယ့်အခြေအနေဖြစ်နေတယ်ပေါ့ပြီးတော့ဒီဝေတိုင်းလောကထဲမှာသင်ပေါင်းများစွာသင်လည်းလှုပ်ဆောင်ခဲ့တဲ့ခါလီချင်းဝီယန်ပြည့်ရဲ့ဒီပေါ်ထုတ်မှုတွေကလည်းရေးပါမယ
်ကြတော့မနေ့2019ခုနှစ်နှစ်စန်းပိုင်းမှာအစိုးရအပေါ်အကြီးညိုပြက်စီတဲ့ပြောဆိုဝေဖန်မှုတွေကြောင့်နေ့လယ်ပိုင်းမှာတရားစွဲဝရမ်းထုတ်ခံထားကြရတဲ့ဥဝီရသူအနေနဲ့အခုလိုကိုယ်တိုင်အဖမ်းခံလာကြရတဲ့အကြောင်းရင်းနဲ့သက်ရောက်မှုကိုမြန်မာနိုင်ငံအကြောင်းနက်နက်ရှန်ရှန်လေးလာသုံးသပ်သူသင်္ဘောမဂ္ဂဇင်းအယ်ဒီတာဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ဥဝီရသူကသူ့ရဲ့ပရိသတ်တွေကိုလှုပ်လှုပ်ရှားရှားပြားဖြစ်စေချင်တာမသိဘူးအခုကတော့မဲပေးတဲ့အခါမှာNLD နဲ့ပြန်ပြက်ပါတီဖွဲ့စည်းကိုမဲပေးဖို့ရွေလာတယ်ပါနိုင်တယ်နောက်တစ်ခုကအဲ့ဒီလိုနာပြီးဖန်ခံတယ်လူဝင်သွားတယ်ဆိုတော့ပြန်ခြင်းအဖြစ်ဒီလှုပ်ရှားမှုတစ်ခုကိုများသူမျောလင့်သလားပေါ့မဲပေးဖို့ပုံမှာတော့တည်ရောက်မှုမရှိနိုင်ဘူးအဒီကေအုံးတွေကိုဖန်တီးတဲ့ရေကောက်ပွဲကိုဖျက်ဖို့ကြိုးစားတဲ့ဟာတွေကတော့ဒီမျိုးမျိုးနဲ့လှုပ်လာဖို့ရှိကောင်းရှိနိုင်တယ်လို့ကျွန်တော်ထင်တယ
်။အဲဒီတော့အခုလိုဒီဘာသာရေးလှုပ်ရှားမှုအထိဖြစ်လာမှစိုးရင်ရလားလို့မေးရမှာဦးသောပိတာက
သူတို့ကောနေတဲ့မြို့ပါတာဘာသာဆိုတာကဒီသူတို့ဖွဲ့ကောင်းလာရေးအတွက်ဝါရမိုင်းလိုက်ရတာဖြစ်ပြဆိုတာလူတွေကသိခဲ့ပြီးပါပြီ။အဲဒါကြောင့်မလို့အဲ့ပေါ်မှာဘာမှဖြစ်ပြလည်းတောင်းမရှိဘူး။ဒီလူတွေအဲ့ဒီပိတာတဲ့ရှိကောင်းဘောဒိတာကိုအောင်ဆိုင်ပါလို့ပြောနေတာပေါ့နော်။သူကြည်လေးကသူတို့ကိုလှုပ်သွားလိမ့်မယ
်။ဒါပေမဲ့လက်တွေ့အရအခုလိုအရေးယူတားဆီးမှုတွေလှုပ်ဖို့တက်ကိုပြောရေးအစိုးရမှာခက်ခဲရှိတယ်လို့ဒေါက်တာတင်မောင်တန်းကထောက်ပြပါတယ
်။တားဆီးတဲ့အခါမှာလည်းနော်အထူးသဖြင့်အဲ့ဒီလိုလှုပ်ရှားမှုတွေကိုလုံမလားလို့စုံစမ်းဖော်ထုတ်အရေးယူတာတွေလုပ်ဖို့လည်းလိုတယ်။ဒါပေမဲ့အဲ့ဒီနေရာမှာကျွန်တော်တို့အားနည်းချက်တွေဖြေကောင်းရှိနိုင်တယ်။ဘာကြောင့်လဲဆိုတော့ပြည်ထောင်ဝန်ကြီးဌာနလက်နက်ကိုင်တပ်ဖွဲ့တွေအထူးသဖြင့်ရဲပေါ့နော်။နောက်ထောက်လန်းရေးSP လို့စုံစမ်းထောင်သားနေဟာတွေကိုကင်ထားပြီးအဲ့ဒါကစစ်တပ်နဲ့တိုက်ရိုက်ပတ်သက်နေတယ်။အဲ့တော့ရေဘူးကအားဖြင့်တပ်မတော်ကလည်းဒီအမျိုးဘာသာသာသနာလူမျိုးရေးကိစ္စကိုလက်ရာစွန်းဆန်းဆန်းတင်ပြီးပြောတဲ့ပုံကိုယ်တွေနဲ့တပ်မတော်တွေမှာရှိနေတဲ့အခါကျတော့တချို့ကိစ္စတွေအမှုတွေဆိုလို့ရှိရင်ကျွန်တော်တို့မဖော်ထုတ်နိုင
်ဘူး။ဒါကြောင့်နိုင်ငံရေးအရအစိုးရအနေနဲ့ဘယ်လိုပြင်ဆင်သင့်တာကိုဒေါက်တာတင်မောင်တန်းကပဲ
နိုင်ငံရေးအရမိမိသာသနာရေးဆောင်ရွက်ခဲ့တာဒါတွေပြောပြဖို့လိုမယ်လို့ကျင်းနေအထူးသဖြင့်တော့ဥရတူရဲ့တော်ရှာမှုကိုမတူချောင်းပြဖို့အတွက်ဘာသာပေါင်းစုံအဖွဲ့ကြီးကဘာသာရေးကိုခုတုံးမလုပ်ဖို့ပြောလာကြရင်ဒါပုံပြီးကောင်းမယ်ထင်တယ်
အဲ့ဒီတော့ပြည်သူတွေကရောအခုလိုရေးကြည့်ချိန်မှာဘလို့ပြင်ဆင်ထားတင်ပါလဲလို့မေးရမှာဒေါက်တာတင်မောင်တန်းက
လူလူကိုနိုင်ကအဲ့ဒီလုံချုံရေးဆိုင်ရာတတိအသည့်ကောင်းကောင်းမြင့်မြင့်မာမာရှိပြီးတော့အထူးသဖြင့်အခုလိုလူမှုမီဒီယာအချိန်ဒီမှာဘလို့ကွယ်တားဆီးနိုင်မလဲဆိုတော့ဖန်တီးတာလုပ်ဖို့လိုမယ်လို့ထင်တယ်အထူးဖြင့်ထူးခုလိုရွေးကောက်ပွဲကာလမှာမန္တလေးမှာဖွဲ့စည်းခဲ့ကြတဲ့ဘာသာရေးအတိတ်ရုံဖြစ်ဖို့တုံ့ဆော်ချက်တွေကာကွယ်တားဆီးတဲ့အဖွဲ့တွေမန္တလေးမှာကျွန်တော်ကောင်းကောင်းမွန်မွန်ဖွဲ့ပြီးတော့လှုပ်ရှားခဲ့တဲ့အတွေ့အကြုံတွေရှိတယ်။သံဃာတော်တွေကိုနိုင်ကိုကသတင်းကိုစပြီးတော့အတက်လုပ်တယ်ဟာတုံ့ခောက်တယ်ပေါ့ဗျာ။ဒီမိကိုမမြင်ရသေးဘူးမိကိုတွေ့တာနဲ့ကိုတုံ့ခောက်ကြဖို့သံဃာတွေကလည်းတို့ပါတယ
်။တကယ်တော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ဒုတိယတစ်ခေါက်ရွေးကောက်ပွဲမှာဒီမိုကရေစီလှုပ်ရှားမှုကလာတဲ့လက်ရှိအစိုးရပါတီနဲ့အရင်တပ်မတော်အုပ်ချုပ်မှုကလာခဲ့တဲ့အရင်အစိုးရပါတီကြားအနိုင်ရှုံးပြိုင်ဆိုင်မှုပြင်းထန်လာနေချိန်မှာအခုလိုဖန်ခံမှုဖြစ်လာခဲ့တာပါခင်ဗျာကျွန်တော်ဝင်းမင်ပါ